COVID-19 ကပိနိုင်တင်ကပိုက်ကရောဂါကြီးကျယ်ခံနေရတဲ့အမေရိကန်ပြည်ထောင်စုမှာလာမယ့်နိုဝင်ဘာလသမရရွေးကောက်ပွဲပါဝင်ရှင်ပြိုင်ဖို့အတွက်ရန်ပုံငွေကောက်ခံရေးမှာအကြီးကျယ်အခက်အခဲတွေ့နေကြပါတယ်။လူနာရီနဲ့ပြည်ရှင်နေတဲ့ဆေးရုံတွေဘာမှမလုံနိုင်ဖြစ်နေတဲ့ငွေကြေးဈေးကွက်စီးပွားရေးအခြေအနေလူပေါင်း300ကျော်အလုပ်မလုပ်နိုင်တဲ့အခြေအနေစတာတွေကြောင့်မဲဆွယ်ဆေးရုံနေကြတဲ့သမရဒေါ်နယ် မြင်လာနေကြတယ်လို့ဆိုပါရယ်လက်ရှိဒီမိုကရက်ပါတီကသမ္မတလောင်းအဖြစ်ဝင်ရောက်ရှင်ပြိုင်မဲ့အထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်ကတော့ပြိုင်ဘက်ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကပါတီကိုယ်စားလှယ်အရေးအတွက်အများဆုံးနဲ့ဦးဆောင်နေပေမဲ့နောက်ဆုတ်ပေးမဲ့အရေးအယံကိုတော့အခုချိန်ထိပြသခြင်းမရှိသေးပါဘူးရှင်